ျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုပင်လယ်ကွေ့တွေကဘာစန်ချာကျွန်းစီပို့နေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရက်နဲ့ပတ်သက်လို့ပြည်ပအခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားသူတွေကြားအမြင်မျိုးမျိုးကွဲပြားနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်ရိုဟင်ဂျာ1600ကျော်ကိုဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇားဒုက္ခသည်စခန်းနဲ့ဝေးလံခေါင်တည်တဲ့ဘာစန်ချာကျွန်းစီဒီဇင်ဘာ4ရက်နေ့တုန်းကပထမအထုပ်အဖြစ်ပို့လိုက်ပြီးနောက်အဲ့ဒီကျွန်းမှာနေထိုင်ရေးအဆင်မပြေဖြစ်ရတယ်လို့ဒုက္ခသည်တွေကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့သူတို့အစားအသောက်နေထိုင်ရေးအတွက်ရောအလို့အကန့်အတွက်ပါဖန်တီးပေးသွားမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီလုပ်ရက်နဲ့ပတ်သက်လို့ VOA ဘင်္ဂလားဒေ့ရှ်ဌာနရိုဟင်ဂျာ Lifeline အစီအစဉ်ကဆက်သွယ်မေးမြန်းရမှာ American အခြေစိုက် ARU ရိုဟင်ဂျာသက်မကရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကသူသဘောထားကိုပြောပါတယ
်။ Our Rohingya Refugee Call.
ဒီလိုပြောရှိတဲ့အဓိကအကြောင်းရင်းကံတစ်ချက်ရှိမယ်လို့ကျွန်တော်ထင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာသူ့တိုင်းပြည်အကျိုးစီးပွားပေါ်အခြေခံပြီးဒေသတွင်းမှာမဟာဗျူဟာကျတဲ့မူဝါဒပေါ်အခြေခံလှုပ်ဆောင်နေတာဖြစ်တယ်လို့မြင်ပါတယ်။အခုလောက်ရမှာဘင်္ဂလားဒေ့ရှ်ဘက်ကကောင်းမွန်တဲ့အကြောင်းပြချက်တွေရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်။နေဆက်မှာလူဦးရေထူထပ်နေတာကော့ဆက်ဘဇားဒေသခံတွေနဲ့ဂျာမာပြည်ပကတွေဖြစ်လာနိုင်တာဒုက္ခသည်စခန်းထဲမှာလည်းအချင်းချင်းကြားတိုက်ခိုက်မှုတွေရှိလာတာစတဲ့အကြောင်းရင်းတွေပေါ်အခြေခံပါလိမ့်မယ်။နေဆက်ကဒုက္ခသည်တိတသမနှစ်တန်းကိုထောက်ပံ့ကူညီနေတာကိုကြည့်ရင်ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာတွေအပေါ်ဂရုဏာထားပြီးသူတို့ဒုက္ခတွေကိုစာနာမယ်လို့ယုံကြည်ပါတယ်။နောက်တစ်ချက်ကတော့ဒီရိုဟင်ဂျာတွေရဲ့မူလဒေသဟာရခိုင်ပြည်နယ်ဖြစ်တဲ့အတွက်သူတို့မူလဒေသနဲ့နီးတဲ့နေရာမှာပဲထားသင့်ပါတယ်။ရိုဟင်ဂျာတွေဟာသူတို့မူရင်းဒေသရခိုင်ပြည်ကိုပြန်ကျင်နေကြတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကအခုလိုကျွန်းတစ်ခုမှနေရာချာတာပေးတဲ့ဆိုသည့်တိုင်ဒီနေ့မှရိုဟင်ဂျာတွေကိုဖြစ်နိုင်သမျှနီးလန်းနေနဲ့သူတို့ရဲ့ဇာတိမြေရခိုင်ဒေသကိုပြန်ပို့ပေးသင့်ပါတယ်လို့သူကပြောသွားတာပါဦးသိန်းစိန်အစိုးရလက်ထက်ဘူးသီးတော်မဲဆန္ဒနယ်မြေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တဲ့လက်ရှိအမေရိကန်တက်ကဆက်ပြည်နယ်မှာနေထိုင်သူရိုဟင်ဂျာအရေးလှုပ်ရှားတဲ့ဦးရွှေမောင်ကလည်းသူသဘောထားကိုပြောပါတယ
်ဘာရှန်ဆော်ရော်ဣရှုမဂျေအိုင်တင်နန်ပွိုင်းဒေဂစ်အကလံဘော်ရော်ပွိုင်းBangladesh hukumat hote
Basanja Jun ha atet shin nei thain bo atwet alun alun jong sait cha ya de so da Bangladesh aso ya ga sit sei da bi da ba Rohingya dukha de ri atwet le ator kaung mwin ne niya phit ba le me Kulan thamaka ga do ai Jun ko di dukha de ri pyaung shwe me kaisa Bangladesh bet ga ati ma pe ke bu lo so ba de ai Jun chaung jnaw lo le ma ti de lo aku lo Rohingya dukha de ri pyaung shwe khan ya de kaisa ma jnaw lo paw win patat khe chin ma shi ba bu အခုဆိုရင်အဲ့ဒီကျွန်းဟာအန်ဒီယန်ရှိလားပြောင်းသင့်လားဆိုတာရိုဟင်ဂျာတွေကြားဇဝေဇဝါဖြစ်နေပါတယ်အခုချိန်ထိရိုဟင်ဂျာတွေကိုလက်ခံဆောင်ရှောက်ထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုထပ်လောင်းကျေးဇူးတင်ပါတယ်ဒီနေရာမှာဘင်္ဂလားဒေ့ရှ်အစိုးရကိုတခုမြစ်တာရက်ခံကျင်တာကဘာစန်ချာကျွန်းမှာလုံခြုံစိတ်ချစွာနေနိုင်ဖို့အတွက်ပြောင်းရွှေ့ရေးလုပ်ငန်းစဉ်ကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်စေချင်ပါတယ်အဲ့ဒါဆိုရင်ရိုဟင်ဂျာတွေကိုယ်တိုင်လိုလိုလားလားပြောင်းရွှေ့ကြမှာပါလို့သူကပြောပါတယ်။တခါနေသလန်နိုင်ငံမှာရှိတဲ့ရိုဟင်ဂျာရေးလှုပ်ရှားသူမြန်မာမွတ်စလင်အစည်းအရုံး MMAN ရဲ့အထွေထွေတွင်မူမိုဟာမက်အာလီယပ်စ်ကလည်းသူ့သဘောထားကိုပြောပါတယ
်။ဘာရှန်ရှော်ရမရီလူကတ်ဂါရနမမရိုပီနီယန်ရှာဂါရမတို့တိကိလေအဲဒီရိုဟင်ဂျာရိုဟင်ဂျာဘက်မှရူဖီစီတာဇဲတာရာဆိုက်တူတဲခလေ
ဒီလိုရိုဟင်ဂျာတွေပြောင်းရွှေ့ခံရတဲ့အစီအစဉ်ကိုကျွန်တော်သဘောမတူနိုင်တဲ့အချက်တွေရှိပါတယ်။ဘာစန်ဂျာကျွန်းဟာဝေးလံပြီးတွားရေးလာရေးခက်ခဲပါတယ်။တကားဖွင့်ပေးထားတဲ့အကျဉ်းတောင်တစ်ခုလိုပါပဲ။ရိုဟင်ဂျာတွေဘက်ကကြည့်မယ်ဆိုရင်အဲ့ဒီကျွန်းမှာတင့်တော်ကောင်းမွန်တဲ့နေထိုင်စရာလွတ်လပ်စွာသွားလာခွင့်ရှိမယ်ဆိုပေမဲ့နောက်ထပ်ဘာဖြစ်လာမလဲဆိုတာဘာမှမသိကြပါဘူး။ကော့ဆက်ဘဇားကနေဒုက္ခသည်တသိန်းလောက်ကိုအဲ့ဒီကျွန်းပြောင်းရွှေ့ထားနိုင်ဖို့နေစရာတွေအဆောင်အုံတွေအတွက်ဘင်္ဂလားဒေ့ရှ်ကဒေါ်လာတန်ပေါင်းများစွာယင်းဒီမြှုပ်နှံထားတာကိုသဘောပေါက်ပါတယ်။ဒါပေမဲ့ဒီကျွန်းမှာရေရှည်နေလို့ရရဲ့လားဆိုတာကိုသိပ္ပံပညာရှင်တွေအင်ဂျင်နီယာတွေနဲ့တရားတန်ပင်မှုမှလုံးသင့်ပါတယ်။ရိုဟင်ဂျာဒုက္ခသည်တိတသမနှစ်တန်းတွေကတသိန်းလောက်အဲ့ဒီကျွန်းကိုပြောင်းရွှေ့လိုက်ုံနဲ့နေစမှာပြဿနာတွေပြေလည်သွားမယ်လို့ကျွန်တော်မထင်ပါဘူး။ဒါကြောင့်ရိုဟင်ဂျာတွေသူတို့မူလနေရမြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ပြန်လည်လက်ခံရေးအစီအစဉ်တွေအမြန်ပြန်ဆနိုင်အောင်မြန်မာအစိုးရကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျွန်တော်တိုက်တွန်းလိုပါတယ်လို့မိုဟာမက်ကပြောသွားတာပါ။ရိုဟင်ဂျာဒုက္ခသည်တွေဘာစန်ညာကျွန်းကိုပြောင်းရွှေ့နေတဲ့ကိစ္စရပ်တန့်ပေးဖို့အမေရိကန်အထက်လွှတ်တော်အမတ်တွေကပြီးခဲ့တဲ့ရက်ပိုင်းတည်းဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုခဲ့သလိုတီးခြားလွတ်လပ်တဲ့အကဲပြတ်ချက်တွေမပါဘဲဒီလိုပြောင်းရွှေ့တဲ့ကိစ္စအပေါ်စိုးရိမ်မိကြောင်းနဲ့ဒီအစီအစဉ်ကိုပြန်လည်ဆန်းစစ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ။